ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုနိုင်နှင်းဖို့ပူပေါင်းဆောင်ရွက်ရဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘရာဇီးလ်နဲ့အမေရိကန်နှစ်နိုင်ငံသမ္မတတွေကတောက်ကြနေကြသဘောတူခဲ့ကြပါတယ်။အသိပညာတွေပိုလေးနက်လာဖို့သုတေသနလုပ်ငန်းတွေနောက်ထပ်အဆင်မြင့်လာဖို့နဲ့ပိုကောင်းတဲ့ကာကွယ်ဆေးတွေခက်မြန်မြန်ထုတ်လုပ်နိုင်ဖို့အပြင်တခြားနည်းပညာတွေနဲ့ယောဂပိုးကိုထိန်းချုပ်နိုင်ဖို့အတွက်နှစ်နိုင်ငံကြားသိတာထင်ရှားစွာပူပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုဘရက်အိုဘားမားနဲ့ဒါလမာရိုဆက်ဖ်တို့သတိပြုလက်ခံကြတယ်လို့လည်းအင်မီရောရဲ့ထုတ်ပြန်ချက်တရမှာဖော်ပြထားပါတယ်။နိုင်ငံကောင်းဆောင်လို့တောက်ကြနေကတွေ့ဆုံအပြီးမှာအခုလိုထုတ်ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးလင်းလင်းမြန်းမြန်အမေရိကတိုက်မှာဇီကာဗိုင်းရပ်စ်ပိုးလင်းလင်းမြန်းမြန်ပြန့်နှံ့နေတဲ့အပြင်လူပေါင်း၄တန်းလောက်ယောဂါပိုးကူးစက်ခံရမယ့်အလားအလာရှိနေတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးထားပါတယ်။ဒါအပြင်ဘရာဇီးလ်နိုင်ငံမှာဒီယောဂါပိုးနဲ့ဆက်ဆက်နေသူလို့တန်တရားရှိသူပေါင်း၄000လောက်ရှိနေပါတယ်။ဒီလိုတန်တရာရှိခံထားရတဲ့အမျိုးသမီးတွေစီကနေမွေးလာတဲ့ကလေးတွေဟာပုံမှန်ထက်တင်းငယ်တဲ့ဥကောင်းရှိကြပြီးတော့အဲ့ဒီကလေးတွေရဲ့အုံနောက်တွေကလည်းပုံမှန်ထက်တင်းငယ်နေကြတာပါဒီဗိုင်းရပ်စ်ပိုးကိုကူးတာနိုင်တဲ့ဆေးဒီနေ့ထိတော့မပေါ်သေးပါဘူး